ထိုင်းနိုင်ငံတောင်ပိုင်းမှာဆယ်စုနှစ်နှစ်ခုကြာလောက်ဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေအဆုံးသက်ရေးအတွက်ရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေတစ်နှစ်ကြာလောက်ရပ်ဆိုင်းနေခဲ့ရာကဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပြန်လည်စတင်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ပုံမှုရရှိရေးအတွက်မွတ်စလင်အများစုနေထိုင်တဲ့ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်တချို့မှာ2004ခုနှစ်ကစလို့အကြမ်းဖက်တိုက်ခတ်မှုတွေပြုလုပ်တောင်းဆိုလာခဲ့ကြတာပါ။အဲ့လိုတိုက်ခတ်မှုတွေကြောင့်လူပေါင်း 9,300 ကျော်သေဆုံးခဲ့ရပြီး 13,500 လောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေတာအတွဲအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Deep South Watch ကပြောပါတယ်။ဒီကနေ့ပြန်လည်စတင်တဲ့တွေ့ဆုံဆွေးနွေးမှုတော့ထိုင်းအစိုးရကိုယ်စားလှယ်တွေအပြင်ခွဲထွက်၍လူလာတဲ့ Barisan Revolution Nasiro နဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဆိုပါတယ်။ဒါဟာနောက်ဆုံးတွေ့ဆုံမှုပြုလုပ်ပြီးတစ်နှစ်အကြာမှပြန်လည်တွေ့ဆုံကြရလဲဖြစ်ပါတယ်ရှင်။